ဟောင်ကောင်ရဲ့တရားခံလွှဲပြောင်းတဲ့ဥပဒေကိုပြင်ဆင်ဖို့အစိုးရကအစိုးပြုတာကိုကန့်ကွက်တဲ့အနေနဲ့လူထောင်ပေါင်းများစွာဟာလမ်းလေပေါ်ကိုထွက်ပြီးတော့ဒီကနေ့မှဆန္ဒပြခဲ့ကြပါတယ်။ဒီဥပဒေကိုပြင်ဆင်ဖို့လုပ်တာဟာတစိတ်တူကကိုယ်ပိုင်အုပ်ချုပ်권ရထားတဲ့ဟောင်ကောင်ရဲ့လွတ်လပ်စွာတရားစီရင်ပိုင်ခွင့်တဖြည်းဖြည်းဆုပ်ယူလာနေတာဖြစ်တယ်လို့အတော်များများကဝေဖန်နေကြပါတယ်။ဒီဥပဒေကိုပြင်ဆင်လိုက်ခြင်းအပြင်ပြစ်မှုကျူးလွန်သူလို့တန်ရရှိတဲ့သူတွေနဲ့ပြည်ခံပြည်တွေကိုဟောင်ကောင်ကနေတရုတ်နိုင်ငံဖီမာကြီးကိုလွှဲပြောင်းပေးဖို့ပို့ပြီးတော့လွယ်ကူသွားစေမှာဖြစ်ပါတယ်။အဲလိုဆိုရင်လွှဲပြောင်းခံလိုက်ရတဲ့သူတွေဟာတိတိကျကျရှင်းရှင်းလင်းလင်းဖော်ပြထားခြင်းရှိတဲ့ဒီအမျိုးသားလုံခြုံရေးဆိုင်ရာစွဲချက်တွေနဲ့လည်းရင်ဆိုင်ရဖို့ရှိနေပါတယ်။အခုလောလောဆယ်မှာတော့ဟောင်ကောင်ဟာတရုတ်ပြည်မှကြီးပါဝင်တခြားဘယ်နိုင်ငံနဲ့မှပြည်ခံလွှဲပြောင်းဖို့သဘောတူညီချက်ယူထားတာတော့မရှိပါဘူး။ဒီနေ့ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူတွေဟာနိုင်ငံသားလွတ်လပ်ခွင့်နဲ့လူခွင့်ယူကာကွယ်စောင့်ရှောက်ဖို့တောင်းဆိုတဲ့စာရန်တွေနဲ့ထွေးကြော်တဲ့တွေကိုအော်ဟစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ရတဟဝန်တွေကလည်းဆန္ဒပြတဲ့သူတွေကိုစောင့်ကြည့်မတန်းယူနေတာတွေရှိခဲ့ပါတယ်။တနိုင်ငံနှစ်ပြည်တော်စနစ်ရဟောင်ကောင်ဟာသူတို့ရဲ့လူမှုရေးတရားရေးနဲ့နိုင်ငံရေးစနစ်တွေကို150ကျော်ဆက်ပြီးတော့ထိန်းသိမ်းထားဖို့ရှိတယ်လို့အမကန်ရထားတာဖြစ်ပါတယ်။ဒါမဲ့လည်းတရုတ်နိုင်ငံရဲ့အာဏာရကွန်မြူနတီပါတီကတော့ဥပဒေပြောင်းလဲတွေကိုအတင်းလုပ်ပြီးတော့ဒီသဘောတူညီချက်ကိုဖျက်နိုင်ဖို့တိုးပြီးတော့လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ။